Welcome to the Voice of America in Burmese.
မြန်မာညနေခင်းမှာတော်တော်ရှင်များရှင်2019ခုနှစ်ဧပြီလ24ရက်ဇင်းလာလေးညနေခင်း VOA စီစဉ်နေကိုမြေကင်ပြောက်စုမျိုးတော်ဝါရှင်တန် DC ကနေ6နိုင်ခွဲကနေ9နိုင်အထိလိုင်းဒိုမီတာ19.25တို့ကနေတိုက်ရိုက်ထုံးလွှင့်ပေးနေပါတယ်ကျမဤတန်စမဒီညနေခင်းတော်စီစဉ်နေကိုတင်ဆက်ပေးသွားမှာပါ
မင်္ဂလာပါရှင်ကျမခင်ပြူထွေးပါပြည်သက်နိုင်ငံမှာတနင်္ဂနွေနေ့ကသမရရွေးကောက်ပွဲမှာတော့လေလက်ဝါဒီမက်ခရွန်နဲ့အမျိုးသားရေးဝါဒီလက်ဖန်းတို့နှစ်ဦးဘယ်သူကမှမဲအပြတ်အသက်အနိုင်ရတာမရှိခဲ့သလိုလာမယ့်နှစ်ပတ်အတွင်းမှာတချို့ပြရွေးကောက်ပွဲကျင်းပဖို့ရှိပါတယ်။တခါမြောက်ကိုရီးယားရေးနဲ့ပတ်သက်လို့တော့ထင်းထင်းထင်းဆောင်ရွက်ဖို့ပြုတ်သမရကအမေရိကန်သမရထရန့်ကိုတိုက်တွန်းထားပါတယ်။ဒီလိုထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုနားလည်နေတူပြပြပေးသွားပါမယ်ရှင်
။ဟုတ်ကဲ့ပါရှင်။သတင်းတွေပြီးမှသောတာရှင်တွေနားဆင်ကြမှာကပြည်အောင်စုငြိမ်းချမ်းရေးညီလာခံ27ရာစုပြည်လုံးဒုတိယအကြိမ်အစည်းအဝေးကိုလာမယ့်မေလတတိယပတ်မှာကျင်းပဖို့အတွက်တနိုင်ငံလုံးအပြစ်ခတ်တိုက်ခိုက်မှုရစရေးသဘောတူစာချုပ်အကောင့်ထည့်ဖို့ရေးဆိုင်ရာညီနိုင်အစည်းအဝေး JICM ကဒီကနေ့မှဆုံးဖြတ်လိုက်ပါတယ်။နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်စုကြည်ကအဖွဲ့မှစကားမှအခုလိုထည့်သွင်းပြောတော့တာကိုမကြားခင်မှာပြည်စုံနာဆင်ကြမှာပါ။ဒါပြင် KIO ထိန်းချုပ်နေပြည်တော်ကဆစ်ဆောင်စခန်းကဆစ်ပြေးဒုက္ခသည်တွေကအရေးပေါ်အကူအညီလိုအပ်နေတဲ့အကြောင်းပြင်အမေရိကန်နိုင်ငံသားတယောက်ကိုမြောက်ကိုရီးယားကဖမ်းဆီးထိန်းသိမ်းလိုက်တဲ့သတင်းဆရာရီကိုလည်းဒီညနေမှနာဆင်ကြဖို့ရှိပါတယ်။အခုရင်ဆုံးတော့ထိတ်တန့်ရသတင်းတွေကိုမက်ခင်ပြည်ထွင်းနဲ့နန်းလောင်တို့ကကြီးညာပေးပါပါရှင်။
ပြည်ထောင်နိုင်ငံမှာတနင်္ဂနွေနေ့ကကျင်းပတဲ့ပထမတစ်ကြိမ်သမ္မတရွေးကောက်ပွဲနောက်ဆုံးမဲရလက်တွေအရလဲလက်ဝါတီအီမန်နျူအယ်မက်ခရွန်နဲ့နိုင်ငံတွင်းရွှေ့ပြောင်းဝင်ရောက်သူတွေကိုဆန့်ကျင်တဲ့အမျိုးသားရေးဝါတီမရင်းလက်ဖန်တို့နှစ်ဦးစလုံးတရားမှမဲအပြတ်အသက်အနိုင်ရခြင်းမရှိတာကြောင့်လာမယ့်သတင်းတစ်ပတ်အတွင်းမှာတစ်ကြိမ်ပြန်ရွေးကောက်ပွဲတွေကျင်းပဖို့ရှိပါတယ်။တခါပြည်ထောင်နိုင်ငံမှာကြီးမားတဲ့နိုင်ငံရေးလှုပ်ခတ်မှုကြီးတစ်ခုဖြစ်တယ်လို့နိုင်ငံရေးသုံးသပ်သူတွေကပြောဆိုကြပါတယ်။တနည်းအတွင်းဒီပြည်ထောင်နိုင်ငံရေးတစ်စုံလုံးပြောင်းလဲသွားခဲ့ပြီလို့မစ္စတာမက်ခရွန်ကတနင်္ဂနွေနေ့ညတော့ကအောင်ပွဲခံစုဝေးမှုအထွေမှာပြောဆိုသွားခဲ့တယ်လို့ပြိုင်ဘက်ဖြစ်တဲ့မရင်းလက်ဖန်ကလည်းပြည်သက်လူမျိုးတွေလွတ်မြောက်ဖို့အချိန်တန်ပြီလို့ဆိုပြီးသူ့ဘော်ထောက်ခံသူတွေကိုပြောဆိုသွားခဲ့ပါတယ်။ခေတ်သစ်ပြည်သက်နိုင်ငံတပိုင်းမှာတော့အစင်လာနိုင်ငံရေးပါတီတစ်ခုကမဟုတ်တဲ့သူတူတူသမရနေရာမှာဝင်ရွေးခံတာဟာဒါပရမစုံအခြေဖြစ်ပြီးတော့နိုင်ငံရေးအစင်လာကိုစန့်ကျင်စိတ်ရှိကြတဲ့သူတွေများပြားလာတာကိုပြီးပေါင်းထုတ်ပြနေပါတယ်။ပြည်ထောင်နိုင်ငံအနေနဲ့ဒီဥရောပသမဂ္ဂ EU အဖွဲ့ဝင်နိုင်ငံတခုအဖြစ်ဆက်ပြီးတော့ရှိနေမလားဒါမှမဟုတ် EU ရဲ့ကနေဗြိတိန်ခွဲထွက်ခဲ့တယ်လို့နောက်အမေရိကန်ပြည်ထောင်စုမှာဒေါ်နယ်ထရန့်သမ္မတဖြစ်လာတယ်လို့မျိုးတခြားခွဲထွက်နေတဲ့လမ်းကြောင်းကနေရှောက်မလားဆိုတာဟာနောက်ဆုံးရွေးကောက်ပွဲရတဲ့အပေါ်မှာမူတည်နေတာဖြစ်ပါတယ်တရားဝင်မဲရတဲ့တွေအရမစ္စတာမက်ခရွန်ကမဲစုစုပေါင်းရ 23.8 ရာခိုင်နှုန်းကိုအနိုင်ရခဲ့ပြီးတော့မစ္စတာလက်ဖန်က 18.5 ရာခိုင်နှုန်းအနိုင်ရထားတာပါမဲပေးခွင့်ရှိသူနိုင်ငံသားတွေက89ရာခိုင်နှုန်းမဲပေးခဲ့ကြတာဖြစ်ပါတယ်မဲအများစုကိုအပြတ်အသတ်အသက်အလိုက်ရတဲ့သူကသာသမရအဖြစ်ရွေးခံရမှာဖြစ်ပြီးတော့ဒါဝင်တော့ဒီလာမယ့်တချော့ပြန်မေလ9ရက်နေ့ရွေးကောက်ပွဲကအဆုံးဖြတ်ပြီးမှာဖြစ်ပါရဲ့ရှင်
။မြောက်ကိုရီးယားနိုင်ငံကနျူကလ িয়ার ဒါမှမဟုတ်လဲတိုက်ချင်းပြစ်မစ္စိုင်းတုံးစမ်းသပ်ပြစ်လို့ပြီးအရေးကြီးတဲ့နောက်ထပ်နိုင်ငံတော်အားလည်းရဲ့ကျင်းပဖို့ရှိနေတဲ့အပေါ်စိုးရိမ်မှုတွေတိုးလာတာနဲ့အမျှအမေရိကန်ပြည်ထောင်စုနဲ့မြောက်ကိုရီးယားတို့ကြားတင်းမာမှုတွေကလည်းနောက်တစ်ဖန်တိုးလာနေပါတယ်။85နှစ်မြောက်ပြည်သူ့တပ်မတော်အကြိုနေမှာပဲမြောက်ကိုရီးယားနျူကလ িয়ার စမ်းသပ်တဲ့နေရာမှာလှုပ်ရှားမှုတွေတွေ့ရတယ်လို့သတင်းတွေထွက်ပေါ်လာပါတယ်။ဒါပေမဲ့လည်းနျူကလ িয়ার စမ်းသပ်မှုတွေလုပ်တော့မလားဆိုတာကိုတော့ကြွန့်ကျင်သူတွေဘက်ကရှင်းရှင်းလင်းလင်းမရှိကြပါဘူး။တစ်ချိန်တည်းမှာပဲကိုရီးယားကျွန်းဆွယ်မှာစီးရီးလစ်ကျင်နေတဲ့အမေရိကန်လေယာဉ်တင်တင်မော USS Carl Vinson ဦးဆောင်တဲ့အုပ်စုရေးစီကိုဂျပန်ဖြတ်တင်မောနစီကလာရောက်ပူးပေါင်းပါတယ်။တောင်ကိုရီးယားဘက်ကလည်းအမေရိကန်လေယာဉ်တင်တင်မောအုပ်စုနဲ့တီးတန့်ပူးပေါင်းစီးရီးလစ်ကျင်နိုင်ဖို့ဝါရှင်တန်နဲ့ဆွေးနွေးနေတယ်လို့သတင်းလာလေးမှာပြောပါရယ်။အမေရိကန်သမ္မတဒေါ်နယ်ထရမ့်ကလည်းမြောက်ကိုရီးယားအရေးနဲ့ပတ်သက်တဲ့စိုးရိမ်ချက်တွေနဲ့ပတ်သက်ပြီးဂျပန်နဲ့တရုတ်ကောင်ဆောင်တွေကိုအိမ်ပြူရောကနေတီးတန့်တယ်လီဖုန်းဆက်ဆွေးနွေးခဲ့ပါရယ်။
ရောက်ကိုရီးယားရေးနဲ့ပတ်သက်လို့ထင်းထင်းသိမ်းသိမ်းလှုပ်ဆောင်မှုအမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့ဒီနေ့ဖုံးပြောချိန်မှာတရုတ်သမ္မတရှီဂျင်ပင်ကတိုက်တွန်းလိုက်ပါရယ်။အမေရိကန်ပြည်အောင်စုဖလော်ရီဒါပြည်နယ်မှာဒီလအစောပိုင်းတော့ကခေါင်းဆောင်တို့ဦးထွေးဆောင်ခဲ့ကြပြီးတဲ့နောက်ပိုင်းမှာအခုဒုတိယတစ်ချိန်ဖုံးပြောကြတာပါ။ကုလသမဂ္ဂလုံခြုံရေးကောင်စီဆုံးဖြတ်ချက်တွေကိုချိုးဖောက်တာမျိုးတရုတ်စုရကလက်မခံတဲ့အကြောင်းနဲ့ဒီကိုရီးယားကျွန်းဆွယ်မှာတင်းမာနေတဲ့အခြေအနေကိုပို့ပြီးတော့စိုးရွားအောင်မလုပ်ကြဘူး။သက်ဆိုင်ရာပတ်အားလုံးကိုထိထိသိသိလှုပ်ဆောင်ကြလိမ့်မယ်လို့ပြောလိမ့်တဲ့အကြောင်းတွေကိုသမ္မတချီချင်းပြင်ကအလေးထားဆွေးနွေးခဲ့တဲ့အကြောင်းတရုတ်အစိုးရပိုင်းရုံးတန်းကနေကြေညာသွားပါတယ်။သမ္မတထရမ့်ဟာဒီဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေနဲ့လည်းမြောက်ကိုရီးယားအရေးနဲ့ပတ်သက်ပြီးတော့ဖုံးဆက်ဆွေးနွေးခဲ့ပါသေးတယ်။ ကိုရီးယားရင်းနှီးပတ်သက်လို့ထိထိတိတိကြိုက်တွယ်ဖို့လိုအပ်တဲ့စရာကိုဂျပန်ကောင်ဆောင်ကလည်းသဘောတူပြီးတော့မြောက်ကိုရီးယားရဲ့နျူကလ িয়ার နောက်ကိုရီးယားဆူရဟာဒီမနေ့ဖြန်အင်္ဂါနေ့မှာစာရောက်မဲ့ကိုရီးယားပြည်သူ့တပ်မတော်တီထောင်ချင်း85နှစ်ပြည့်အထိမ်းအဖြစ်နဲ့6ချိန်မြောက်နျူကလ িয়ার ဆက်တမ်းမှုတွေလှုပ်ဆောင်လာနိုင်တဲ့ဆိုတဲ့စိုးရိမ်မှုတွေတိုးလာနေချိန်ပါပဲအမေရိကန်သမ္မတထရမ့်ဒီဂျပန်နဲ့တရုတ်ကောင်ဆောင်တွေကိုဖုံးဆက်သွယ်စကားပြောခဲ့တာဖြစ်ပါတယ်ရှင်
တရုတ်နိုင်ငံမှာမတ်လကဖမ်းဆီးထိန်းသိမ်းထားတဲ့အမျိုးသမီးလေးဦးပါတဲ့မြောက်ကိုရီးယားဒုက္ခသည်ရှိသူတို့ဘယ်ရောက်နေတယ်လဲဆိုတာချက်ချင်းထုတ်ဖော်ပြောဆိုဖို့လူခွင့်ရေးအဖွဲ့အစည်း Human Rights Watch ကတောင်းဆိုလိုက်ပါတယ်။တရုတ်နိုင်ငံအရှေ့မြောက်ရာဒေသကရှန်ယန်ဒေသမှာအဲဒီဒုက္ခသည်တွေကိုကြုံတလို့ရပ်တန့်စစ်ဆေးခဲ့တာဖြစ်ပြီးခုချိန်ထိတရုတ်နိုင်ငံထဲမှာထိန်းသိမ်းထားဆ မြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်အွန်းအစိုးရကနှိပ်စက်ညင်ပန်းနာလိမ့်မိုင်းဆိုင်ရာမတော်မတရားကျင်းနာနဲ့အတင်းအကျပ်လုပ်ခိုင်းစရာမျိုးတွေဒါမှမဟုတ်လေတိကျမကဆိုးတဲ့နှိပ်စက်မှုတွေကိုပုံမှန်လုပ်လို့ရှိတယ်လို့မြောက်ကိုရီးယားကထွက်ပြေးလွှင့်မြောက်လာသူတွေကိုကိုးကားပြီးအရာဝီရဲ့အာရှရဲ့ညွန်ကြားရေးမှုဖီလ်ရောဘတ်စတန်ကပြောပါရယ်
မြောက်ကိုရီးယားဒုက္ခသည်ရှိဦးကိုကာကွယ်ပေးခြင်းဖြင့်ဒုက္ခသည်များဆိုင်ရာသဘောတူညီချက်ကိုလေးစားလိုက်နာပြီးဘလို့အခြေအနေမျိုးမှမဆိုသူတို့ကိုအတင်းအကျပ်နေရပြန်မပို့ဖို့ရောဘတ်စတန်ကတရုတ်နိုင်ငံကိုတိုက်တွန်းပါရယ်ပြီးခဲ့တဲ့6လအတွင်းတရုတ်နိုင်ငံမှာအနေဆုံးမြောက်ကိုရီးယားနိုင်ငံသား50တဦးကိုဖမ်းဆီးထိန်းသိမ်းခဲ့တယ်လို့ဒီထဲမှာဆက်ကြော်သက်တဦးအသက်ဆင်တဲ့အရွယ်ကလေး
ယူအမေရိကန်သံညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ16 kHz 1068ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဒီနေ့မေရိကန်တန်ကနေတနင်္လာနေ့ညနေခင်းဒေသတွင်းနဲ့နိုင်ငံတကာသတင်းတွေကိုဆက်ပြီးတော့တင်ပြပေးသွားပါမယ်ရှင်။အမေရိကန်ပြည်ထောင်စုရဲကိုအိန္ဒိယမက္ကဆီကိုနိုင်ငံကနေတရားမဝင်ဝင်ရောက်သူတွေကိုဟန်တာဖို့အတွက်နေဆက်တိုင်းကြီးတိဆောက်မဲ့ကိစ္စကိုသမ္မတဒေါ်နယ်ထရမ့်ကချက်မှန်တွန်းအားပေးလှုပ်ဆောင်နေရတဲ့အမျှဒီမိုကရက်တစ်ဘက်ကဒီအပေါ်မှာအပြည့်အစုံဆက်ကျင်တာနဲ့လည်းရင်ဆိုင်နေရပါတယ်။တိုင်းကြီးခတ်ဖို့ကုန်ကြနိုင်တဲ့ခက်မှန်းကြီးစည်းကိုသူတို့ကအစမတန်ပို့ပြီးတော့ပြောနေကြတယ်လို့သူယူဆတဲ့အကြောင်းလဲသမ္မတထရမ့်ကပြောပါတယ်။ဒီသတင်းပတ်ကုံမှာအစိုးရလုပ်ငန်းတွေတစ်စိတ်တစ်ပိုင်းရပ်ဆိုင်ပြရမယ့်အခြေအနေမဖြစ်ရလေအောင်သမ္မတအင်ပီရိုကလွှတ်တော်ဘက်တွေနဲ့ညှိနှိုင်းဆွေးနွေးနေတဲ့အချိန်မှာအငြင်းပွားစရာဖြစ်နေတဲ့ဒီတရားကြီးတည်ဆောက်မှုကုန်ကျစရိတ်ကလည်းထိတ်ဆုံးမှရှိနေတာပါပြီးခဲ့တဲ့ရွေးကောက်ပွဲမဲဆွဲလှုပ်ရှားမှုတွေအတွင်းသူသမ္မတဖြစ်လာရင်ဒီတရားကြီးကိုတည်ဆောက်သွားမယ်လို့ဆိုပြီးသမ္မတထရမ့်ကမဲဆွဲခဲ့တာပါဒါကြောင့်လေလာမယ့်စက်တင်ဘာလကုန်အထိအစိုးရဘက်ကအသုံးစရိတ်ရေးဆွဲရမှာဒီတရားကြီးခန့်မဲ့ကနဦးကုန်ကျစရိတ်ကိုပါသမ္မတထရမ့်ကထည့်သွင်းရေးဆွဲလိုတာဖြစ်ပါတယ်ဒါပေမဲ့ဒီမိုကရက်တစ်ဘက်ကတော့ဒီတရားကြီးတည်ဆောက်မဲ့ကိစ္စကိုပြင်းပြထန်ထန်ကန့်ကွက်နေဆဲဖြစ်ပါတယ်ဒီလာမဲ့တောက်ချနေကြတဲ့ကောက်ချိန်ပြီးတာနဲ့အမေရိကန်အစိုးရလုပ်ငန်းတွေလည်းပတ်ဖို့အတွက်300ငွေရှိတော့မှမဟုတ်ပါဘူးဒါကြောင့်ဒီမတိုင်ခင်အချိန်မှဒီသမ္မတအင်ပီရိုအနေနဲ့ Republican အများစုထိတ်ချုပ်ထားတဲ့ Congress လွှတ်တော်နဲ့နောက်လူနည်းစုဖြစ်တဲ့ Democrat အမတ်တွေနဲ့ညှိနှိုင်းဆွေးနွေးပြီးတော့သဘောတူညီချက်ရယူဖို့ရပ်ပိုင်းတာကြံတော့တာဖြစ်ပါတယ်ရှင်
American ကကွေရေးဝန်ကြီးဂျင်မက်ဒစ်ဟာအာဖဂန်နစ္စတန်နိုင်ငံရဲ့လုံခြုံရေးအခြေအနေနဲ့ပတ်သက်ပြီးအာဖဂန်ကနိုင်ငံရေးနဲ့စီးရေးကောင်းဆောင်တွေနဲ့ဆွေးနွေးဖို့ကြိုတင်ကြေညာခြင်းမရှိဘဲအာဖဂန်နစ္စတန်နိုင်ငံကိုရောက်ရှိလာပါတယ်။အာဖဂန်သမ္မတအာရှဖ်ဂန်နီထိပ်တန်းအစိုးရအရာရှိတွေအပြင်အာဖဂန်နစ္စတန်နိုင်ငံကနိုင်ငံတကာတပ်ဖွဲ့ရဲ့တမူး American ဗိုလ်ချုပ်ကြီးဂျွန်နီကိုလ်ဆန်နဲ့လည်းကကွေရေးဝန်ကြီးမက်ဒစ်တို့တွေ့ဆုံမယ်လို့ခန့်မှန်းရပါတယ်။အာဖဂန်စစ်ကမ်းတွေကိုတာလီဘန်စစ်သွေးကြွ10ဦးထက်မနည်းဝင်ရောက်စီးနင်းတိုက်ခိုက်လို့တပ်သား140ထက်မနည်းသေဆုံးခဲ့ရပြီးရပ်ပိုင်းကြမှာပဲဝန်ကြီးမက်ဒစ်အခုလိုရောက်ရှိလာတာပါလက်နက်တွေအပြည့်ကန်ဆောင်ထားတဲ့အတေကန်ဘုံခွဲတိုက်ခိုက်သူတွေဟာအာဖဂန်စစ်သားတွေအဖြစ်ဟန်ဆောင်ပြီးဘော့ခ်ပြည်နယ်မြို့တော်မဇာအီရှရစ်မြို့ကအာဖဂန်စစ်အခြေစိုက်ခံကိုဝင်ရောက်တိုက်ခိုက်ခဲ့တာပါဒီတိုက်ခိုက်မှုဟာသူတို့လက်ချက်ဖြစ်တယ်လို့တာလီဘန်တို့ကပြောပါတယ်အာဖဂန်အစိုးရကလည်းတိုက်ခိုက်မှုကိုစုံစမ်းစစ်ဆေးနေပါတယ်လာမယ့်သတင်းပတ်အတွင်းအာဖဂန်နစ္စတန်နိုင်ငံရဲ့လေးနက်တာလုံခြုံရေးအစီအစဉ်ကိုသမ္မတဂန်နီကကြေညာဖို့ရှိနေချိန်မှာပဲအမေရိကန်ကာကွယ်ရေးဝန်ကြီးအခုလိုရောက်ရှိလာတာပါဒီလုံခြုံရေးအစီအစဉ်ကိုအာဖဂန်ကောင်းဆောင်တွေနဲ့အမေရိကန်ကာကွယ်ရေးဝန်ကြီးတို့ကဘူးမြို့မှာဆွေးနွေးမယ်လို့အာဖဂန်နစ္စတန်နဲ့အမေရိကန်ရာရှိတွေကပြောပါတယ်
အာဖဂန်နစ္စတန်နိုင်ငံမှာစစ်သားတရာ၄၀ချက်မနည်းသိမ်းဆုံးပြီးနောက်ထပ်အင်အားပြထိခိုက်ဒဏ်ရာရခဲ့တယ်။ပြည်ထောင်စုနိုင်ငံမြောက်ပိုင်းမဇာအီရှရစ်မြို့မှာရှိတဲ့အာဖဂန်တပ်မတော်အမှန်တရာကိုတပ်ဖွဲ့ကိုသူတို့စီးနင်းဝင်ရောက်တိုက်ခိုက်ခဲ့တာလို့တာလီဘန်ဖွဲ့တွေကပြောဆိုထားတာပါ။ဒီဖြစ်ရပ်နောက်ပိုင်းမှာပဲကာကွယ်ရေးဝန်ကြီးအဗ်ဒူလာဟာဘီဘီနဲ့တပ်မတော်အကြီး ဒီကနေ့ကြေညာချက်ထုတ်ပြန်ပါတယ်။တောက်ကြလေးတိုက်ခိုက်မှုကတော့ဒီလုံခြုံရေးအကာအရတွေချထားတဲ့စစ်တပ်ဝင်အထွေထွေကပလီထဲမှာစစ်သားတွေနဲ့တပ်မတော်အရာရှိတွေနေလည်ကဝိပုစုတောင်းမှုပြီးကနေအချိန်လေးပါပဲ။လက်နက်တွေအပြည့်ကိုက်ဆောင်လာတဲ့အသေးခံဗိုလ်ခွဲတိုက်ခိုက်သူ၁၀ယောက်ပါအဖွဲ့ကဝင်ရောက်ဆင်းနေကြတာဖြစ်တယ်လို့အာဖဂန်ဆူရတာဝန်ရှိသူတွေနဲ့မျက်မြင်တွေ့သူတွေကပြောပါရယ်။သေဆုံးသူအရေအတွက်အတိအကျကိုတော့အာနာဘန်တွေကအတိအပြုပြောဖို့ညွှန်ထားပါရယ်။သေဆုံးသွားတဲ့စစ်သားတွေကိုဂုဏ်ပြုတဲ့အနေနဲ့တနည်းကနေကိုဒီတန်ကန်တော်ဝမ်းတဲ့ချီးကွမ်းခြင်းတွေအဖြစ်နဲ့အစိုးရကသတ်မှတ်ပေးထားပါရယ်။အမိမဖော်လို့တဲ့လုံခြုံရေးအရာရှိတွေနဲ့နိုင်ငံရေးသမားတချို့ကတော့တိုက်ခိုက်ခံရမှုအတွင်းမှာသေဆုံးသူရေအတွက်ဟာ180လောက်ရှိနေပြီးဒီထဲမှာအထူးတပ်ဖွဲ့ဝင်တွေပါဝင်တယ်လို့ပြောဆိုကြပါရယ်ရှင်။
မဲခေါင်မြဝန်ဒေတာမှာငှက်ဖြားရောဂါတိုက်ဖြစ်ရေးလှုပ်ရှားမှုတွေပူပေါင်းလောက်ကင်လာတာနဲ့အမျှဒေတာရင်းငှက်ဖြားရောဂါအမြင့်ဖြန့်နိုင်ရေးဆိုတဲ့ရည်မှန်ချက်လည်းနှိစလာနေပါတယ်။လာမယ့်အခြေစုနဲ့အတွင်းဆိုးဝါးပြင်းထန်လာတဲ့ငှက်ဖြားပိုးအမျိုးအစားတစ်ခုကိုတိုက်ဖြစ်နိုင်ရေးမှာအပေါင်းလက္ခဏာတွေမြင်နေရပြီလို့ထိုင်းနိုင်ငံအခြေစိုက်ကမ္ဘာ့ကျန်းမာရေးအဖွဲ့အစည်း WHO ကငှက်ဖြားပိုးဆိုင်ရာကြွမ်းကျင်သူဒီယာဂေါ်ဘစ်ကပြောပါရယ်။ WHO ရဲ့ရည်မှန်ချက်ကတော့2025ခုနှစ်မှာမဲခေါင်မြဝန်ဒေတာတစ်လျှောက်အပြင်းထန်ဆုံးငှက်ဖြားပိုးတစ်မျိုးဖြစ်တဲ့ Falciparum ငှက်ဖြားပိုးကိုတိုက်ဖြစ်နိုင်ရေးအပြင်2030အရောက်မှာငှက်ဖြားပိုးအလုံးအမြင့်ပြတ်တုတ်တင်နိုင်ရဖြစ်တယ်လို့ Gobins ကပြောပါရယ်။အရှေ့တောင်အာရှမှာ2015ခုနှစ်အတွင်းငှက်ဖြားပိုးကူးစက်ခံရသူ14တန်းရှိခဲ့ပြီးတော့လူပေါင်း 26,000 သေဆုံးခဲ့ရတယ်လို့ WHO အရာရှိတွေကပြောပါရယ်။ကမ္ဘာတစ်ဝန်းလုံးအတိုင်းအတာနဲ့ဆိုရင်တော့ငှက်ဖြားပိုးကြောင့်လူပေါင်း 4,300,000 သေဆုံးခဲ့ရပြီးအများစုကတော့အာဖရိကတိုက်ကဖြစ်တယ်လို့ WHO ကပြောပါရယ်။ကမ္ဘာလူဦးရေတဝက်နီးပါးဖြစ်တဲ့လူပေါင်း 3.2 တန်းဟာလည်းငှက်ဖြားရောဂါအငြင်းနဲ့ရင်ဆိုင်နေရတယ်လို့ WHO ကသတိပေးထားတာပါ။မြန်မာ၊လောစ်၊ထိုင်း၊ကမ္ဘောဒီးယားနဲ့ဗီယက်နမ်နိုင်ငံတွေမှာငှက်ဖြားရောဂါတိုက်ဖြစ်ရေးလုပ်ငန်းတွေလုပ်ကိုင်ခဲ့တာကြောင့်လူသေဆုံးမှုနှုန်း7%ကျဆင်းခဲ့တယ်လို့တက်ကရက်2000ကစလို့သေဆုံးမှုနှုန်း49ရာခိုင်နှုန်းအထိကျဆင်းခဲ့တာဖြစ်ပါတယ
်။မကင်ပြူထွန်းရဲ့နန်းလောင်တို့ကသတင်းလေးကိုကြီးညာပေးခဲ့ကြတာပါ။အခုဆက်ပြီးတော့သတင်းဆောင်မတွေကိုတင်ဆက်ပေးသွားပါမယ်။အရင်ဆုံးတော့ဒီကနေ့မှကျင်းပတဲ့ JICM အစည်းအဝေးကနေပြီးတော့27ရာစုပင်လုံဒုတိယအကြိမ်အစည်းအဝေးကျင်းပဖို့ဆုံးဖြတ်ချက်ကိုတင်ဆက်ပေးကြပါမယ်။ပြည်အောင်စုငင်းချင်းညီလာခံ27ရာစုပင်လုံဒုတိယအကြိမ်အစည်းအဝေးကိုလာမယ့်မေလတတိယပတ်မှာကျင်းပဖို့အတွက်တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရဲစဲရေးသဘောတူစာချုပ်အကောင့်ထည့်ဖို့ရေးဆိုင်ရာညီနိုင်အစည်းအဝေး JICM ကဒီကနေ့ဆုံးဖြတ်လိုက်ပါတယ်။ဒီသတင်းပြည်စုံကို VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကသတင်းပေးပို့ထားပါတယ်
။ဟုတ်ကဲ့တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရဲစဲရေးသဘောတူစာချုပ်အကောင့်ထည့်ဖို့ရေးဆိုင်ရာညီနိုင်အစည်းအဝေး JIMC ကိုဒီကနေ့နေပြည်တော်ကတင်ဂဟဟိုတယ်မှာကျင်းပခဲ့တာဖြစ်ပါတယ်။ဒီအစည်းအဝေးမှာပြည်တော်စုငြိမ်းချမ်းရေးညီလာခံ27ရာစုပင်လုံဒုတိယအကြိမ်အစည်းအဝေးကျင်းပမယ့်ရက်ကိုအတည်ပြုသတ်မှတ်နိုင်ခဲ့တယ်လို့အစည်းအဝေးမှာပါဝင်တက်ရောက်ခဲ့တဲ့မြန်မာနိုင်ငံလုံးဆိုင်ရာကျောင်းသားများဒီမိုကရက်တစ်တပ်ဦး APSDF ရဲ့ဥက္ကဋ္ဌရဲဘော်တန်ခဲကပြောပါတယ
်။ဒီနေ့ဆုံးဖြတ်ချက်ကတော့ကျွန်တော်ဒီမေလကျွန်တော်24ရက်နေ့ကိုဒါ27ရာစုပင်လုံဒီကောင်လေးနေရာရင်းညီလာခံပေါ့ဒါကိုဒါကျင်းပဖို့ဒါကျွန်တော်တို့ဒါဆုံးဖြတ်ခဲ့ကြပါတယ်ဗျ
။ဒီစည်းဝေးမှာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်ဆန်းစုကြည်ဒုတိယတက်မတော်ကာကွယ်ရေးဦးစီးချုပ်ဒုတိယဗိုလ်ချုပ်မှူးကြီးစိုးဝင်းနဲ့ NCA စာချုပ်ကိုလက်မှတ်ရေးထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေရဲ့ PPSD ကငြိမ်းချမ်းရေးလုပ်ငန်းစဉ်ဦးဆောင်အဖွဲ့ခေါင်းဆောင်ဗိုလ်ချုပ်ကြီးမူတူးစေဖိုးတို့ကအဖွဲ့အမှားစကားပြောကြားခဲ့ပါတယ်။နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်ဆန်းစုကြည်ကအဖွဲ့အမှားစကားမှာအခုလိုထည့်သွင်းပြောကြားပါတယ်။
အားလုံးပါပါဦးမဒီလနေ့ဆိုတာကျမ်းနဲ့အားလုံးလည်းကိုဗစ်ကပ်ဆိုတော့ဒီရည်ရည်အတွက်အကောင်းဆုံးဖြစ်နေတဲ့အတွေးခေါ်မျိုးကြည့်ကြရည်မျိုးဆိုတော့ဒီနေ့မှာဒီချက်ပိုင်းနိုင်ငံတွေဖြစ်ဖြစ်ကြတွားနေတဲ့ဒီနေ့မှာလာလို့ရခြေခံနေရာတွေဆောင်းကန်တယ်အဲတက်ပြီးနေနေရှိဖို့အများကြီးပြောပါတယ
်ဒေါ်ဆန်းစုကြည်ပြောဆိုတာကအားလုံးပါဝင်မှငင်းချင်းရရနိုင်မှာဖြစ်ကြောင်းအလုံးကလည်းပဲငင်းချမ်းရေးအတွက်ကိုယ့်ဘက်ကနေပြီးအကောင်းဆုံးထင်တဲ့အတွေ့အခေါ်အမြင်တွေကိုတင်ပြနိုင်မယ်လို့မျှော်လင့်ကြောင်းနဲ့ရီမန်းချက်ပန်းတိုင်ကိုလည်းမျက်ချိန်မပြတ်ဖို့လိုအပ်ကြောင်းတစ်ချိန်တည်းမှာပဲကျမတို့ခြိလန်းတွေကလည်းမှန်မှန်ကန်ကန်နဲ့တည်ညီလက်ညီရှိဖို့လည်းလိုအပ်ကြောင်းထည့်သွင်းပြောဆိုထားတာဖြစ်ပါတဲ့ ဒုတိယတံတော်ကာကွယ်ရေးဦးစီးချုပ်ဒုတိယဗိုလ်ချုပ်မူကြီးစိုးဝင်းကတော့ NCA စာချုပ်နဲ့ပတ်သက်ပြီးအခုလိုထည့်သွင်းပြောကြားပါတယ
်။အရင်ကငင်းငယ်တဲ့တော်လို့ဆို NCA ကကျွန်တော်တို့အိုင်းကလည်းလည်းဆော်ကြည့်လည်းလည်းစာနဲ့အဆက်ပေါ့ဒါလူသားကြီးပါ။ဒါတော့လည်းအချို့ဆော်ကြည့်တာကနားလည်းမလို့ရတာ NCA လည်းတော့ဖြစ်နေတယ်လည်းလည်းစာနဲ့ဆိုတဲ့အဓိကဆွဲနေတယ်။ဒါလေးကိုနားမလဲတဲ့ဖွဲ့ရောနားလည်းပြောမှာနားမလဲကြောင်ဆောင်တဲ့ဖွဲ့လို့ပြောပြီးအောင်ကျွန်တော်တို့လက်မှတ်ပြီးတာအဲဒါတန်တာဘောလုံးကြီးများကဒါအဆင့်သွားဆင့်ကြောင်ကိုယ်ပိုင်ဖြစ်ပြီးဆိုရင်းနဲ့ဖြစ်ပြီးဒါလေးတွေလည်းစိတ်ကြုံသိပြီးတော့တော်တယ်
တိုင်းသားလက်နက်ကိုင်အဖွဲ့ရဲ့ PPST ကိုငြိမ်းချမ်းရေးလုပ်ငန်းစဉ်ဦးဆောင်အဖွဲ့ခေါင်းဆောင်ဗိုလ်ချုပ်ကြီးမူတူးစေဖိုးကတော့ NCA ကိုဆက်လက်အကောင့်ထည့်ဖို့ဖို့တန်တိတ်ချန်ချထားကြောင်းထည့်သွင်းပြောဆိုခဲ့ပါတယ်။ဒီကနေ့အစည်းအဝေးမှာပြည်တော်စုငြိမ်းချမ်းရေးညီလာခံ27ရာစုပင်လုံးဒုတိယအကြိမ်အတွက်ရက်သမတ်တာအပြင်ပြစ်ခတ်တိုက်ခတ်မှုရက်စရေးပူးတွဲစောင့်ကြည့်ရေးကော်မတီအတွက်အလုပ်လမ်းညွှန်ချက်တွေအကြည့်ပြုရေးမကျင်းပရသေးတဲ့အမျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲတွေဆက်လက်ကျင်းပနိုင်ရင်းနဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်မှာတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေအားလုံးပါဝင်ရေးတို့ကိုထည့်သွင်းဆွေးနွေးခဲ့ပါတယ်။ဒီဆွေးနွေးပွဲကငြိမ်းချမ်းရေးလုပ်ငန်းစဉ်ကို NCA ဘောင်တွင်းကပေါ်ဆောင်ရေးကိုအလေးထားဆွေးနွေးခဲ့ကြတာလည်းဖြစ်ပါတယ်။ဒီကနေ့ကျင်းပတဲ့ JICMC ဝေးကိုအစိုးရရဲ့ငြိမ်းချမ်းရေးကော်မရှင် PC ပြည်ထောင်စုငြိမ်းချမ်းရေးဆွေးနွေးမှုပူးတွဲကော်မတီ UPDGC ပြစ်ခတ်တိုက်ခိုက်မှုရက်စဲရေးပူးတွဲစောင့်ကြည့်ရေးကော်မတီ JMC ကကိုယ်စားလှယ်ရင်းနဲ့အပြည့်အစာချုပ် NCA ကိုလက်မှတ်ရေးထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့၈ဖွဲ့ကကိုယ်စားလှယ်ရင်းပါဝင်တက်ရောက်ခဲ့ပါတယ်
။ကိုမှုစာတင်ပြပို့ထားတာပါ။ခုထာမှာတော့ KIO ထိန်းချုပ်နေမြေတဲကစစ်ပေးဆောင်စခန်းကကချင်ဒုက္ခသည်တွေအရေးပေါ်အကူအညီလိုအပ်နေတဲ့အကြောင်းကိုတင်ဆက်ပေးကြပါမယ်။KIO ထိန်းချုပ်နယ်မြေတဲကဇိုင်အောင်စစ်ပေးဆောင်စခန်းကနေအစိုးရထိန်းချုပ်နယ်မြေဝိုင်းမော်စစ်ပေးဆောင်စခန်းကစစ်ပြေးဒုက္ခသည်တွေအတွက်နေထိုင်စရာခက်ခဲဖြစ်နေပြီးတော့အရေးပေါ်ကူညီလိုအပ်နေတယ်လို့ပြည်ကြေးဝန်ကြီးဌာနကသတင်းထုတ်ပြန်လိုက်ပါတယ်။ဒီစခန်းတွေကတင်မကဘူးစီရေးတင်းမာနေစေကချင်ပြည်နယ်ထဲမှာ KIO ထိန်းချုပ်နယ်မြေတဲကရောအစိုးရထိန်းချုပ်ထားတဲ့နယ်မြေတဲကရောတိမ့်နေချီတဲ့စစ်ပြေးဒုက္ခသည်တွေအတွက်စာနယ်ရိက္ခာစီဝါနဲ့အခြေခံဆုံးရှုံးမှုတွေအရေးကြီးလို့အပ်နေတယ်လို့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဘက်ကရောကချင်ပြည်နယ်အစိုးရဘက်ကပါအလေးနက်ထားဆောင်ရွက်ပေးဖို့ကိုဒုက္ခသည်အရေးဆောင်ရွက်ပေးနေသူတွေကတိုက်တွန်းပြောဆိုလိုက်ပါတယ်။အသေးစိတ်ကိုမတ်စုမုံကပြောပြပေးပါလိမ့်မယ်
။ဟုတ်ကဲ့ပါ။အစိုးရထိန်းချုပ်နယ်မြေအတွင်းကမဟုတ်တဲ့ဇိုင်းအောင်စစ်ဘေးဆောင်စခန်းကနေဝိုင်းမော်မြို့နယ်တွေကဝိုင်းမော်လော်ဝေါ်ဇုံနယ်စစ်ဘေးဆောင်စခန်းကိုပြောင်းရွှေ့လာတဲ့ကလေးငယ်အယောက်40ပါဝင်တဲ့ဒုက္ခသည်တရာကျော်အတွက်မိုးကတဲတွေနဲ့ပဲယာယီနေထိုင်နေရလို့မိုးရွာတဲ့အခါနေထိုင်စရာအခက်အခဲအများဖြစ်နေပြီးတော့ကျန်းမာရေးထိခိုက်မှုတွေဖြစ်နေတယ်လို့ဝိုင်းမော်လော်ဝေါ်ဇုံနယ်စစ်ဘေးဆောင်စခန်းကော်မတီဝင်ကပြောဆိုထားတာကိုပြည်ကြေးဝန်ကြီးဌာန MOI ကဒီကနေ့သတင်းထုတ်ပြန်လိုက်တာပါ။တက်ကြီးရွယ်အိုတွေနေထိုင်မကောင်းဖြစ်နေတဲ့အပြင်ကလေးငယ်လေဝမ်းရောဂါဖြစ်နေကြတဲ့အတွက်သူတို့ကိုထားဖို့ကျန်းမာရေးနဲ့ညီညွတ်စေတဲ့အဆောက်အဦတွေစီစဉ်ပေးဖို့စခန်းကိုလာကြည့်တဲ့တာဝန်ရှိသူတွေကိုတင်ပြပေမဲ့အခုချိန်ထိကူညီဆောင်ရွက်မှုတော့မရှိသေးဘူးလို့သတင်းထုတ်ပြန်ချက်ထဲပါရှိတာပါ။ဒီဝမ်းမော်ဒုက္ခသည်စခန်းနေမှာပဲစီရဲတင်းမာနေတဲ့ကချင်ပြည်နယ်တွေကတိမ့်နဲ့ချီတဲ့စစ်ပြေးဒုက္ခသည်တွေအားလုံးအတွက်စားနပ်ရိက္ခာဆေးဝါးနဲ့အခြေခံဆောင်ရှောက်မှုတွေအရေးတကြီးလိုအပ်နေတယ်လို့ကချင်မျိုးသားတိုင်ပင်ခံအဖွဲ့ရဲ့အတွေ့အမှုဦးလဗန်ကန်အောင်ကလည်းပြောပါတယ်။ကချင
်ချင်းချုပ်နေမြေဒီမှာရောဒီဘက်မှာဒီဝိုင်းမော်ဒီဘောင်ပေါ်တော့ဒီအစိုးရထင်းချုပ်နေမြေဒီမှာအဓိကတော့အန်အဂို IDP ဒီရဲ့စီးရင်းရမဟုတ်တော့ဘူးများလာတာရှိတယ်အဲဒါကြောင့်လို့အဓိကတော့စာဝုနေရေးစားတော့ကျန်းမာရေးကဏ္ဍနဲ့ပတ်သက်တာရဲ့ဒီလူသားချင်းစာနာထောက်ထားမှုနောက်ဒီကျန်းမာရေးကဏ္ဍရေးအဲဒါဒီကအဓိကအခုမူရင်းဆိုတဲ့ဟိုမူရင်းနဲ့ပတ်သက်တဲ့တုံးဆောင်ပစ္စည်းတွေပေါ့ဒါဒီကအဓိကအချက်တွေဖြစ်နေတယ်ကိုကြီးပတ်မှုလိုအပ်နေတယ်ပေါ့အဓိကတော့ကျွန်တော်တို့ချင်းပြည်နယ်အစိုးရအနေနဲ့ဒီသူတို့နေတဲ့ဟိုသားပြစ်တိချက်တီးနေတဲ့အနေထိုင်တဲ့ဆောက်ဦးတွေပေါ့နော်အဲ့ဒါလိုအပ်မှုတွေဖြစ်နေတယ်နောက်တစ်ချက်ကတော့ကျွန်တော်အဲ့ဒီရေနဲ့ပတ်သက်တာကြီးပေါ့အဲရေကမိုးရင်းစုံပူဆူလာမယ်အဓိကတော့အချင်းပြင်းနေဆွေးရနေနဲ့စောက်ဦးနေရဲ့အတွက်ကိုမြပန်ပူနိုင်မယ် solution တော့ဒီ IDPD အတွက်အင်မတန်လိုအပ်တဲ့လိုအပ်ချက်တွေကို PC ပေးနိုင်မယ်လို့ကျွန်တော်တို့ဒါမျှော်လင့်နေတယ
်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ကချင်ပြည်နယ်ခီးစဉ်ရောက်တုန်းကဝိုင်းမော်စစ်ပြေးစစ်ဆောင်ဒုက္ခသည်စခန်းကိုတွားရောက်လေ့လာခဲ့ပြီးဒီလိုစစ်ပြေးဒုက္ခသည်တွေဒုက္ခရောက်နေရတာဟာဒေသတွင်းငြိမ်းချမ်းရေးမရှိတာကြောင့်လို့ပြောဆိုခဲ့တာပါဒါပေမဲ့လည်းအခုလိုငြိမ်းချမ်းရေးမရနိုင်သေးတဲ့အချိန်မှာလည်းဒုက္ခသည်အရေးကိုပြည်ထောင်စုအစိုးရကရောကချင်ပြည်နယ်အစိုးရကပါအလေးထားလှုပ်ဆောင်ပေးတဲ့လို့ကချင်သတင်းစင်ရဲ့အယ်ဒီတာကိုနော်ဒင်းကသုံးသပ်ပါတယ်
နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ကလည်းနော်
外贸运呢，都搞得是看过，买呢，都搞得是看过嘞，要多巴嘞。这里情况嘞，你看到这边个不过年那个咯，都年年交了个咯，都搞得这个，你看到虽然年呢，这个边呢，卢安某这个，木库尼那的江阴的西的，哎啦，这个江阴个咯，然后个亲戚呢嘛，闽菜也西路。这个搞到表情大搞到，就那不亲，都那也拍给我奶奶 N T 一个，连忙出个皮带，手臂嘛，那个那代表看不够多，我三十几个里面，我看皮嘛，表了的还有的细开吧的，再往搞到是的这个呗，直接带过皮带那样皮带，就那内脏嘛细的，走路搞嘞，第二皮搞嘞，走路个忙脱个，第二皮这个嘞，皮纹都没压到，这手个外毛，牛奶这个特别大嘞，走路我的爸妈主要这个过年目的。今年个那个过年会吃的个嘞，过年的个小部分是你的钱的吃的，到老老些钱的嘛，都都也钱的个到，到我们一个啥，你付个啥，啥啥也阿东个到这个季节，都看相对人家的钱的吃吧的，阿拉讲这个个到，主要嘛，到我们其他个到，喏，主要个毕竟到是某的简单某的讲，而且都看的这个这个，喏。
ကချင်ပြည်နယ်တွင်းကစစ်ဘေးဆစ်ဆောင်စခန်းတွေကဒုက္ခသည်တွေအတွက်စားနပ်ရိက္ခာစေဝါနဲ့အခြေခံကျန်းမာရေးဆောင်ရှားမှုတွေအရေးကြီးလိုအပ်နေသလိုဒုက္ခသည်ကလေးငယ်တွေအတွက်ပညာရေးကလည်းအခက်အခဲဖြစ်နေတယ်လို့ဒုက္ခသည်တွေကိုကူညီပေးနေသူဦးလပန်းကောင်ကပြောပါတယ်
အဲ့ကလေးတွေအကြောင်းကိစ္စနဲ့အရင်မိုးကားကအစပေါ့နော်ဒါတွေကတော့ဟိုတကယ်လိုအပ်နေတဲ့တုံးဆောင်ပစ္စည်းတွေပေါ့ဒါတွေကအဓိကအချက်တွေဖြစ်နေတယ်ကိုကြီးပတ်မှုလိုအပ်နေတယ်ပေါ့
ကချင်လူမျိုးရေးတက် KIA နဲ့မြန်မာတက်တို့ကြာစီးရဲတင်းမာမှုတွေနှစ်ချီကြာမြင့်လာပြီးဖြစ်တဲ့ကချင်ပြည်နယ်ထဲမှာကချင်စစ်ဘေးရှိဆောင်ဒုက္ခတွေကတိမ့်ချီရှိနေတာပါလက်တလုံးမှာတော့လုံခြုံရေးအကြောင်းပြချက်နဲ့နိုင်ငံတကာအကူအညီတွေပေးပို့တာကန့်သတ်ခံထားရသလိုပြည်တွင်းအလူတွေလည်းပေးပို့ဖို့အခက်အခဲဖြစ်နေတာကြောင့်ဒုက္ခတွေစခန်းတွေကဒုက္ခတွေတွေအတော်ဆိုးရတဲ့အခက်အခဲတွေနဲ့ရင်ဆိုင်နေရတယ်လို့ဒုက္ခတွေကူညီကယ်ဆယ်ပေးနေသူတွေကပြောပါတယ်ရှင်
မဆူမွန်တင်ဆက်ထားတာပါဒေါက်တာရှင်များရှင်ခုတစ်ခါမှာတော့ဒီခုလာမယ့်အင်္ဂါညတိုင်းလေလိုင်းစီစဉ်မှာဗာရီဆွေးနွေးဖို့ရှိလဲဆိုတော့ကိုကြည့်ကြအောင်ပ
ါဒေါက်တာရှင်များရှင်မြန်မာနိုင်ငံမှာဖွံ့ဖြိုးရေးစီမံကိန်းတွေကြောင့်အကောင့်ထက်အစိုးရကြုံရလိမ့်မယ်ဆိုပြီးမကြာခဏဆန့်ကျင်ကန့်ကွက်တာတွေကြုံရလိမ့်ရှိပါတယ်။စွမ်းရည်လိုအပ်ချက်ကိုဖြည့်ဆည်းဖို့ရေကာတာတိဆောက်တာ၊ကြောင်မီးသွေးတူးဖော်တာကနေအစစီးပွားရေးစုံတွေတိဆောက်တာအစုံဖွံ့ဖြိုးရေးနဲ့အတူတွဲပါလာတတ်တဲ့ပြဿနာမျိုးတွေကိုဘယ်လိုကာကွယ်ကြမလဲ၊ထိခိုက်နစ်နာမှုနည်းပါအောင်ဘယ်လိုလုပ်နိုင်မလဲဆိုတာကို VOA ရဲ့အင်္ဂါနေ့ညဓာတ်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးမှာဖြစ်ပါတယ်။တော်တာရှင်တွေအနေနဲ့ကိုယ့်ရဲ့အတွေ့အကြုံတွေပဲဖြစ်ဖြစ်သဘောထားတွေကိုပဲဖြစ်ဖြစ်ပါဝင်ဆွေးနွေးဖို့ဖိတ်ခေါ်ပါတယ်ပါဝင်ဆွေးနွေးလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ်012-382-5554ကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ bamis@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေရေးသားပေးပို့ထားနိုင်ပါတယ်အင်္ဂါနေ့ညဓာတ်ရိုက်လေးလိုက်အစီအစဉ်ကကြိုဆိုပါတယ်ရှင်
တော်တော်ရှင်နေနေအင်္ဂါနေ့ည9:00အစီအစဉ်မတိုင်ခင်အချိန်မီဆက်သွယ်ပြီးတော့ပါဝင်ဆွေးနွေးမေးမြန်းလာကြဖို့ကိုလည်းထပ်မံဖိတ်ခေါ်လိုက်ပါတယ်။ဒါရိုက်လေးလိုင်းအစီအစဉ်တွေကိုအပတ်စဉ်အင်္ဂါနဲ့စနေညတိုင်းမှာဆွေးနွေးပေးနေကြဖြစ်ပါတယ်။အခုဆက်ပြီးတော့အမေရိကန်နိုင်ငံသားတစ်ယောက်ကိုမြောက်ကိုရီးယားကဖမ်းဆီးထိန်းသိမ်းလိုက်တဲ့ဆိုတဲ့သတင်းကိုတင်ဆက်ပေးစီမှာပါတယ်။အမေရိကန်နိုင်ငံသားတဦးကိုမြောက်ကိုရီးယားကဖမ်းဆီးထိန်းသိမ်းလိုက်ကြပါပြီ။မြောက်ကိုရီးယားဆူရကိုဆန့်ကျင်တဲ့ဆိုတဲ့ဆွဆွဲချက်နဲ့ကွန်မြူနစ်မြောက်ကိုရီးယားကဖမ်းဆီးတဲ့တတိယမြောက်အမေရိကန်နိုင်ငံသားလည်းဖြစ်ပါတယ်။ဖြုံရံမျိုးတော်နိုင်ငံတကာလေဆိပ်ကနေထွက်ခွာရမယ့်ချိန်မှာပဲအသက်50အရွယ်တက္ကသိုလ်ပါမောက္ခတဦးကိုစနေနေ့ကဖမ်းဆီးရပါမြောက်ကိုရီးယားရဲ့တရားမဝင်နျူကလ িয়ার လက်နက်အစီအစဉ်နဲ့ပတ်သက်ပြီးတော့အမေရိကန်နဲ့တင်းမာမှုတွေတိုးပွားနေတဲ့ချိန်မှာပဲဒီဖမ်းဆီးမှုဖြစ်ပေါ်လာတာပါ VOA သတင်းတောက်စလာတီစာဟုတ်ရှယ်သတင်းဆောင်ပါကိုမတ်တကီထက်ကပြောပြပေးပါလိမ့်မယ
်ကိုရီးယားနာမည်ကင်ဆန်ဒူးကလို့သိကြတဲ့အမေရိကန်နိုင်ငံသားထိုနီကင်ဆိုသူကိုပြီးခဲ့တဲ့စနေနေ့ကမြောက်ကိုရီးယားကိုဖမ်းဆီးတာပါသူကိုဖမ်းဆီးတာနဲ့ပတ်သက်ပြီးမြောက်ကိုရီးယားဘက်ကတရင်မထုတ်ပြန်တယ်လို့သူ့ကိုဘယ်လိုဆွဲချက်တွေတင်တယ်လဲဆိုတာကလည်းရှင်းရှင်းလင်းလင်းမသိရပါဘူး။တခြားအမေရိကန်နိုင်ငံသားနှစ်ဦးတို့ကတော့ပြီးခဲ့တဲ့နှစ်ကဖမ်းခံရပြီးမြောက်ကိုရီးယားအစိုးရကိုဆန့်ကျင်မှုနဲ့စီရင်ချက်ချမှတ်ခံထားရတာပါ။တဦးကတော့ထောင်ဒဏ်10နှစ်ပြစ်ဒဏ်ချမှတ်ထားပြီးနောက်တဦးကတော့အလုတ်ကျန်းနဲ့ထောင်ဒဏ်15နှစ်ပြစ်ဒဏ်ချမှတ်ခံရပါတယ်။မြောက်ကိုရီးယားအစိုးရကအခုနောက်ဆုံးပဲ့ထိန်တက်ဒုံးကျည်ဆန့်တက်မှုနောက်ပိုင်းအမေရိကန်နဲ့တင်းမာမှုတိုးလာချိန်မှာပဲ တတိယမြောက်အမေရိကန်နိုင်ငံသားတဦးဖမ်းခံရတာဖြစ်ပါတယ်။မကြာသေးခင်ကအမေရိကန်ဒုတိယသမ္မတမိုက်ဖန့်စ်ရဲ့အရှိတောင်အာရှခီးစဉ်အတွင်းမှာလဲမြောက်ကိုရီးယားနဲ့ပတ်သက်ပြီးမဟာဗျူဟာအရဆိတ်ရှည်တီးခံပေးခဲ့တဲ့အချိန်ကာလကျော်လွန်သွားပြီလို့အထက်ထက်သတိပေးပြောဆိုခဲ့ပါတယ
်။ Nuclear weapons in the hands of the regime in Pyongyang with a ballistic missile program.
ပဲရင်ချက်ဒုံးကျည်စီစဉ်နောက်လာလာရှိနေတဲ့တိုက်ချင်းပြဒုံးကျည်တွေနဲ့အတူမြောက်ကိုရီးယားအစိုးရရဲ့လက်ထဲမှာရှိတဲ့နျူကလ িয়ার လက်နက်တွေအားဆိုရင်ဒေတာတွေတည်ငြိမ်ရေးနဲ့လုံခြုံရေးအတွက်ချိန်ချောက်မှုတစ်ခုဖြစ်တယ်လို့အမေရိကန်ပြည်အောင်စုကလည်းချိန်ချောက်လာမယ်လာလာရှိပါတယ်
။မြောက်ကိုရီးယားအစိုးရဘက်ကနိုင်ငံတကာဥပဒေတွေကိုလေးစားလိုက်နာလာဖို့အတွက်တရုတ်ကထိတိယောက်ယောက်ဖိအားပေးနိုင်မယ်လို့ယုံကြည်တဲ့အကြောင်းအမေရိကန်သမ္မတဒေါ်နယ်ထရန့်ကပြောဆိုထားတာပါ။အမေရိကန်ဒုတိယသမ္မတဖင်စ်နဲ့ပြီးခဲ့တဲ့စနေနေ့ကတွေ့ဆုံဆွေးနွေးတဲ့အချိန်မှာလဲဩစတြေးလျဝန်ကြီးချုပ်မောက်ခွန်ထမ်ဘက်ကလည်းအလားတူရှုမြင်ချက်ကိုပြောဆိုပါတယ်
။ It is self-evident that China has the opportunity and we say
တရုတ်မှာဒီအခွင့်အလမ်းရှိရဲဆိုတာကရှင်းပါတယ်။နောက်မြောက်ကိုရီးယားဘက်ကမစင်မကျင်နဲ့အနေအကျီးတဲ့လုပ်ရက်တွေရပ်တန့်သွားရေးဖိအားပေးဖို့လဲတာဝန်ရှိပါတယ်
။ဂရိနိုင်ငံကိုရောက်နေတဲ့တရုတ်နိုင်ငံခြားရေးဝန်ကြီးဝမ်ဟီကတော့တရုတ်တို့အနေနဲ့ကိုရီးယားကျွတ်ဆွဲအရေးဖြည့်ရှင်းနိုင်မယ်အဓိကတော့ချက်ကိုကင်ထားတာမဟုတ်ဘူးလို့တနင်္ဂနွေနေ့မှာပြောဆိုပါတယ
် Nevertheless with a position of responsibility peace and stability for the peninsula
ကိုရီးယားကျွတ်ဆွဲငြိမ်းချမ်းရေးနဲ့တည်ငြိမ်ရေးအတွက်တာဝန်ရှိရဲဆိုတဲ့အနေထားမှာတရုတ်အနေနဲ့ပါဝင်ပတ်သက်သူတွေအားလုံးကြားငြိမ်းချမ်းရေးဆွေးနွေးပွဲတွေပြန်ဆနိုင်အောင်အမြဲအားထုတ်ဆောင်ရွက်နေပြီးမကြာခင်တုန်းကပဲနားလည်မှုရှိရှိနဲ့အထောက်ပံ့ဖြစ်စေမယ်ညတာပြီးအပြုသဘောဆောင်တဲ့အဆိုပြုချက်ကိုရရှိခဲ့ပါတယ
်။အမေရိကန်လေယာဉ်တင်သင်မော် USS Carl Vinson ဦးဆောင်တဲ့ရေတပ်တပ်ဖွဲ့ကတော့ကိုရီးယားကျွန်းဆွယ်ကိုဥတီခုံမောင်းနေပြီးဒီသတင်းပန်နှောင်းပိုက်မှာရောက်ရှိမယ်လို့ခန့်မှန်းရပါတယ်။အမေရိကန်လေယာဉ်တင်သင်မော်ကိုမြောက်ကိုရီးယားစစ်တပ်ကတစ်ချက်ထင်းနဲ့ပြစ်ခတ်နှိမ့်မြုပ်ပြစ်လိုက်ဖို့အစင်းနဲ့ရှိတယ်လို့လည်းမြောက်ကိုရီးယားဘက်ကတနင်္ဂနွေနေ့မှာပြောဆိုထားပါတယ်ရှင်
။မန်တကီထက်တင်ဆက်ထားပါသောတာရှင်များရှင်။မြကြခင်မှာတင်ဆက်မယ် VOA American တန်ညဘက်9:20နာရီမြန်မာဘာသာစီစဉ်နေမှာတော့စီးပွားရေးကဏ္ဍ blogger တွေပြောသမျှအစီအစဉ်တက်တက်ရောက်တဲ့မှာအပြင်သူယုံကြည်ရာအစီအစဉ်ဆက်ရပြီကိုလည်းနားဆင်ကြဖို့ရှိပါတယ်ရှင်။ဒီ၀ကနေတင်းသားနေညနေကင်းစီစဉ်လေးကိုဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။အခုတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းကြေညာကိုမက်ခင်တီထွေကကြီးညာပေးပါမယ်ရှင
်။ပြည်သူ့ပြည်ငယ်မှာတနင်္ဂနွေနေ့ကကျင်းပတဲ့သမရရွေးကောက်ပွဲနောက်ဆုံးမရလက်တွေ့အရလက်လက်ဝါဒီ MUN Macron နဲ့ဒီနိုင်ငံအတွင်းရွှေ့ပြောင်းဝင်ရောက်သူတွေကိုစန့်ကျင်တဲ့မြူသားရေးဝါဒီ Marine Le Pen တို့နှစ်ဦးစလုံးတရောက်မှမဲအပြတ်အသတ်အနိုင်ရခြင်းမရှိတဲ့ကြောင့်လာမယ့်တရင်တစ်ပတ်မှာတချို့ပြန်ရွေးကောက်ပွဲကျင်းပဖို့ရှိပါတယ်။ဒါပြည်သူနိုင်ငံမှာကြီးမားတဲ့နိုင်ငံရေးလှုပ်ခတ်မှုကြီးတစ်ခုဖြစ်တယ်လို့နိုင်ငံရေးသုံးသပ်သူတွေကပြောဆိုကြပါရဲ့ရှင်။မြောက်ကိုရီးယားရေးနဲ့ပတ်သက်လို့တော့ထင်းထင်းသိမ်းသိမ်းလှုံ့ဆော်မှုအမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့ဒီကနေ့ဖုံးပြောချိန်မှာတရုတ်သမ္မတချီချင်းတွေကတိုက်တွန်းလိုက်ပါတယ်။ကုလသမဂ္ဂလူကြိုးရေးကောင်စီဆုတ်ဖြတ်ချက်တွေချိုးဖောက်တာမျိုးကိုတရုတ်အစိုးရကလက်မခံတဲ့အကြောင်းနဲ့ကိုရီးယားကျွန်းဆွယ်မှာတင်းမာနေတဲ့အခြေအနေကိုပို့ပြီးတော့ဆိုးဝါးအောင်မလုပ်ကြဖို့နဲ့သက်ဆိုင်ရာဘက်အားလုံးကထင်းထင်းသိမ်းလှုံ့ဆော်ကြလိမ့်မယ်လို့မျှော်လင့်တဲ့အကြောင်းကိုလည်းသမ္မတချီချင်းတွေကအလေးထားဆွေးနွေးခဲ့တဲ့အကြောင်းတရုတ်အစိုးရသတင်းဗာရုပ်သံကနေပြီးတော့ကြေညာသွားခဲ့ပါတယ်ရှင်။အမေရိကန်ပြည်ထောင်စုရဲ့ကိုအင်ဒီဂျင်းမက္ကဆီကိုနိုင်ငံကနေတရားမဝင်ဝင်ရောက်လာတဲ့သူတွေကိုဟတ်တာဖို့အတွက်နေဆက်တရားကြီးတည်ဆောက်မဲ့ကိစ္စကိုသမ္မတဒေါ်နယ်ထရမ့်ကထပ်မံတွန်းအားပေးလှုံ့ဆော်နေရတဲ့အမျှဒီမိုကရက်တွေဘက်ကဒီပေါ်မှာအပြစ်ဒဏ်ဆက်ကျင်တာနဲ့လည်းရင်ဆိုင်နေရပါတယ်။တရားကြီးခတ်ဖို့ကုန်ကြစရိတ်ခတ်မှန်းကြီးကိုဒီသူတို့ကအစမတန်ပို့ပြီးတော့ပြောနေကြတယ်လို့ယူဆတဲ့အကြောင်းကိုလည်းသမ္မတထရမ့်ကပြောပါတယ်။ဒီသတင်းပတ်ကမှာအစိုးရလုပ်ငန်းတွေတစ်စိတ်တစ်ပိုင်းရပ်တန့်ပစ်လိုက်ရမယ်အခြေအနေမဖြစ်ရအောင်သမ္မတအင်ဂျီတော်ကလွှတ်တော်အမတ်တွေနဲ့ကြီးတိုင်းဆွေးနွေးနေတဲ့အချိန်မှာအငြင်းပွားစရာဖြစ်နေတဲ့ဒီတရားကြီးတည်ဆောက်မှုကုန်ကြစရိတ်ကိစ္စကထိတ်ဆုံးမှာပါဝင်နေတာပါရှင်။အမေရိကန်ကာကွယ်ရေးဝန်ကြီးချင်မက်တစ်ကတော့အာဖဂန်နစ္စတန်နိုင်ငံရဲ့လုံခြုံရေးအခြေအနေတွေနဲ့ပတ်သက်ပြီးအာဖဂန်ကနိုင်ငံရေးနဲ့စစ်ဘက်ကောင်းစားတွေနဲ့ဆွေးနွေးဖို့ကြိုတင်ကြညာခြင်းမရှိဘဲအာဖဂန်နစ္စတန်နိုင်ငံကိုရောက်ရှိနေပါတယ်ရှင်
။တင်းချင်းချုပ်ကိုမက်ခင်ဘီထွေကကြေညာပေးကြတာပါ။ဒီညနေတွေစီစဉ်ထုတ်လို့ရမှုကတော့မက်တင်ကီထိုက်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ Wagner Roberts ဖြစ်ပါတယ်။ကျွန်မအီတန်စမရှင်။ VOA American တန်ညာပိုင်းမြန်မာဘာသာစီစဉ်တွေကိုည9:00 နာရီ9:25 ကနေကြားရဖန်ယူနာဆင်နိုင်ပါတယ်။ VOA ကနားဆင်သူအားလုံးကိုထူးပဲကျေးဇူးတင်ရှိပါတယ်။သောတာရှင်ပေါ့ကျမရှင်လန်းကြပါစေရှင
်。
This program has come to you from the Voice of America, Washington.